ဘာဝရင်းမြစ်တွေဖြစ်တဲ့လေနဲ့ရေပြင်းလူတွေအများဆုံးသုံးတာတဲမြေတွေပါလမ်းတွေတရားတွေလူနေဆောက်ဦးတွေနဲ့ကားမန်တွေကိုကားမန်တွေကနေပြီးတော့ဒီမိုဘိုင်းတယ်လီဖုန်ထုတ်တာအထိလူသုံးကုန်ပစ္စည်းမျိုးစုံမှာတဲကိုမဖြစ်မနေထည့်သွင်းအသုံးပြုရတာပါမြို့ရဖွံ့ဖြိုးတိုးတက်ရေးနဲ့အခြေခံဆောက်ဦးတွေတိဆောက်ရမှာလဲတဲဟာမဖြစ်မနေသုံးကြရတာဖြစ်ပါတယ်ကမ္ဘာလူဦးရေတိုးတက်လာပြီးမ ြောပြီးပင်လယ်ရေတွေမြင့်တက်လာတဲ့အတွက်ကမ္ဘာသဝန်းကတဲတောင်တွေရေတိုက်စားပြီးတော့တဖြည်းဖြည်းပြောက်ကွယ်လာနေပါတယ်။ဒီနှုန်းအတိုင်းဆက်သွားနေမယ်ဆိုရင်တော့ဒီရာစုနှစ်အကုန်မှာကမ္ဘာပေါ်ကတဲတောင်မြင့်တဝဲလောက်ပြောက်ကွယ်သွားလိမ့်မယ်လို့ Nature Climate Change နောက်ဆုံးလေ့လာမှုမှာဖော်ပြထားပါတယ်။ကမ္ဘာကံရိုးတန်းတွေရဲ့သုံးပုံသဘုံဟာတဲတောင်ကန်ဆာတွေဖြစ်ပြီးအဲ့ဒီနေရာအတော်များများကိုတော့ကမ္ဘာလက်ခီးတဲ့တွေအတွက်အပန်းဖြေစခန်းတွေ၊ဟိုတယ်တွေ၊စက်ရုံအလုပ်ရုံတွေ၊မြို့ရွာတွေနဲ့စိုက်ပျိုးမြေတွေကနေရာယူထားတာပါ။ပင်လယ်ရေမြင့်တက်ပြီးတော့ရေတိုက်စားမှုတန်းကိုလက်တွေ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမွန်ပြည်နယ်တန်လွင်မြစ်ကမ်းဘေးကလယ်မြေ24အေကာပိုင်ဆိုင်ခဲ့မှုတဲ့ဦးတန်းစိုးကတော့သူ့ပိုင်လယ်မြေနေရာဟောင်းမြေကိုဆက်လီစီပြီးတော့ပြုံလိုက်ကြပါတယ်
။ဒီမှာရဲ့လယ်မြေတွေပေါ့ဒီစားပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနဲ့အဲ့လိုစီးပြီးပြိုသွားတယ်။နောက်ဟိုအရင်ရောဟိုကလည်းအကွင်းလိုက်အကွင်းလိုက်ပြအဲ့လိုပြတ်ကြရတော့
။ဒီသားခံတခြားလက်သမားတူကလည်းသူ့ပိုင်မြေအေက15အေကာစလုံးရေးတိုက်စားလိုက်ထဲပါသွားတယ်လို့ပြောပါတယ်။တဲတွေထုတ်ယူသုံးဆွဲတာကြောင့်လဲကဘာတဝန်းကနှုတ်နယ်တဲ့ဇီဝကရာစနစ်တွေပြောင်းလဲလာရတယ်လို့ရေးတိုက်စားပြီးတော့မြေကန်ဒီကကဘာပြိုတာတွေရေကြီးရေရှမ်းတာတွေနဲ့ရေခမ်းတာတွေဖြစ်များလာတယ်လို့လဲကုလသမဂ္ဂသဘာဝပတ်ဝန်းကျင်အေဂျင်စီ UNEP ရဲ့2019ခုနှစ်ထုတ်စီရင်ခန်းစာမှာဖော်ပြထားပါတယ်။အခုလိုသဲတွေဆုံးရှုံးနေရတဲ့ဖြစ်ဟာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့27ရာစုမှာရင်ဆိုင်နေရတဲ့အထူးကစင်ကုန်ချက်ကြီးတစ်ခုဖြစ်တယ်လို့လည်း UNEP ကပြောပါတယ်။ဩစတြေးလျလိုရေပလဲဝိုင်းနေတဲ့နိုင်ငံမှာတော့ရေတိုက်စားလို့ပါသွားတဲ့ကမ်းခြေကသဲတွေအတွက်စွန့်ပစ်ဖန်ပလင်းတွေဖန်ထယ်တွေကိုအမှုန့်ချိတ်ပြီးတော့အစားထိုးနေရတယ်လို့အမေရိကန်ပြည်ထောင်စုမှဆိုရင်လည်းဆက်လို့ရေလုပ်ငန်းတွေမှာသဲအစားထိုးအဖြစ်စွန့်ပစ်ဖန်ပလင်းတွေကိုချိတ်ပြီးတော့ရောင်းတော့အုံပြုတ်နေကြရတာပါ။စင်ကာပူနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေမှာတုံးဖို့ချောင်းဆောင်အနည်းကမြစ်ကြမ်းပြင်တဲတွေကိုလှာပြီးဆုပ်နေကြတာကြောင့်ကဘာတွေပြိုလာတယ်လို့လည်းဒေသခံတွေကပြောပါတယ်။မြန်မာအစိုးရနဲ့တဲထုတ်ယူတဲ့ကုမ္ပဏီတွေကတော့အတိပြောဆိုချက်တွေကိုညှင်းဆိုထားတာပါ။ဒေသခံတောင်သူဦးမြင့်ဆန်ကလည်းအခုလိုပြောပါတယ်
။ဟိုးမှမြင်နေရတာလေ။တဲဆုပ်တဲ့တင်ပေါ်ပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့လည်းတော့တော်တော်လေးလုံးဝနှမ်းပေးတော့ပေါ့။သူကနေပကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူနေတာ။โอ้นี่ไปจ้างเลยสิจับปากไปนี่ล่ะโมชะลุซิงลาไปแล้วไอ้ดิเลเมรินาก็ไม่จองนี่มาตัวเตะละซอกเ
ราเราเลเนี่ยโหหนี่เยบินก็หนี่ดาวหนี่อวีดาวสิตัวเนาะสิแล้วตัวเตะติมอลาไปแล้วตะพี่เนี่ยปู่จ้าปู่จ้ากုံว่ากูสุเยบินมั้ยสิตัวบ่เอออะกู
ซอกลุเยบาอะมาซงอะต้องปู่จ้าได้มิจ้างเมงก็เตะเมรีทอยมูจองตะบาวะปะวนจินอพอที่ไกได้สุปีมาเลเซียเนี่ยอินโดนีเซียနိုင်ငံတို့ကစင်ကာပူနိုင်ငံနဲ့တဲအယောင်းဝယ်ကိစ္စကိုရပ်ပစ်ခဲ့တာပါအင်ဒိုနီးရှားကတော့တဲတင်ပုံမှုကို2009ခုနှစ်မှာရပ်ဆိုင်ဖြစ်ခဲ့တဲ့အတွက်စင်ကာပူရဲ့ဆောက်လုပ်ရေးတွေရပ်လုံနေဖြစ်ခဲ့ရပါတယ်။ကမ္ဘောဒီးယားကလည်း2019ခုနှစ်မှာပဲတဲအယောင်းဝယ်ရပ်ပစ်လိုက်တာပါ။ဒါကြောင့်လဲမြန်မာနိုင်ငံကတဲတွေဝယ်ယူဖို့စင်ကာပူကမျက်စိကျလာတာလို့လည်းသုံးသပ်မှုတွေရှိပါတယ်။ကမ္ဘာတစ်ဝှမ်းလူဦးရေတိုးလာနေပြီးတော့လူနေမှုပုံစံပြောင်းလဲလာတဲ့အတွက်လာမယ့်ဆယ်စုနှစ်အတွင်းတဲဝယ်လူအားတွေ20လောက်တက်လာလိမ့်မယ်လို့လည်း OECD လို့ခေါ်တဲ့အမေရိကန်အခြေစိုက်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကပြောဆိုထားတာပါ။ကျောက်သွေးတဲရီနေရာမှာပလတ်စတစ်တွေနဲ့အစားထိုးပြီးဆောက်လုပ်ရေးလုပ်လို့မရဘူးလို့လဲ OCE တွေကထောက်ပြပါတယ်။ကုလသမဂ္ဂရဲ့ကိင္ကဏန်တွေအရ2018ခုနှစ်မှာမြန်မာနိုင်ငံကနေစင်ကာပူကိုဒေါ်လာ6တန်းကျော်တန်ဖိုးရှိတဲ့တဲတန်ချိန်တတန်းနေပါတင်ပို့ခဲ့တာပါ။မလေးရှားကစင်ကာပူနိုင်ငံကိုတဲတည်ပို့မှုတားမြစ်လိုက်တဲ့အတွက်မြန်မာတဲဝဲလို့အားတက်လာလိမ့်မယ်လို့လဲမြန်မာစစ်ကမ်းတာဝန်ရှိသူတွေကခန့်မှန်းနေပါတယ်။စင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Starhide Asia Pacific Limited ပိုင်းတင်မော်တွေကချောင်းဆောင်မှာ2013ခုနှစ်ကလေးကတဲတွေဆုပ်ယူလာတာလို့လဲချောင်းဆောင်လွတ်တော်အမတ်ဒေါက်တာကြီးများကပြောပါတယ်။ဒေသခံလယ်သမားတွေမြေယာဆုံရှုံနေရတဲ့အပေါ်မှာလဲသူကအဆိုရင်နေတာပါ
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုယ်စလဲဆိုတော့ကျမတို့ကလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေ။အဲ့ဒါမလား။ကျမတို့ကပြည်သူ့အံကိုအော်ပေးုံပဲရမှာ။လုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလယ်သမားတွေအတွက်တော့ကျမတို့တော်တော်လေးကိုယဉ်လေးမိပါတယ်။
ထောင်းဆက်ရှင်းနဲ့ထောင်းဆက်ကိုခုနှစ်ထဲမှာချောင်းဆောင်ကနေတဲတန်ချင်းတသိန်းခွဲလောက်ထုတ်ခဲ့တဲ့လို့လဲဒေါ်ကြည်ကြည်မြကခံမှန်ပါတယ်။ဒါဟိုက်အရှာပစိဖစ်လီမိတက်ပိုင်းတင်မော်ရီကဒေတန်ရအစိုးရလိုင်းစင်းတွေနဲ့တဲတွေဆုံနေတာဖြစ်ပါတယ်။မြန်မာအစိုးရကတော့တောင်တူးဆက်တွေနဲ့တဲတွေထုတ်နေတာဟာတဘာဝပတ်ဝန်းကျင်ပေါ်ထိခိုက်မှုသိမ်းရှိတယ်လို့ OECDကခံမှန်းထားပါတယ်။ဒါပေမဲ့တကယ်တမ်းတဲထုတ်ယူမှုကဒီထက်မကအများနိုင်ပါသေးတယ်။ကွန်ကရစ်ဆက်လုပ်ရေးအတွက်ပြည်လမြေတဒံမှာတဲဆယ်တန်အသုံးပြုရတယ်လို့ကုလသမဂ္ဂကလေ့လာထုတ်ရှိထားတာပါ။အမေရိကန်ဘုံမိဗေဒစစ်တမ်းအရသကဘာလုံးအတိုင်းအတာနဲ့ဆိုရင်နှစ်စဉ်ပြည်လမြေတန်ချိန်40ဒသမတိဘီလျံထုတ်လုပ်နေတာဖြစ်တဲ့အတွက်ဒီနှုန်းနဲ့ဆိုရင်တော့ကမ္ဘာတစ်ဝန်းနှစ်စဉ်တဲ